တူရကီနိုင်ငံအစ္စတန်ဘူးမြို့ဆော်ဒီအာရေဗျကောင်စစ်ရုံးမှာထူးထူးဆန်းဆန်းပြောက်ဆုံးနေတဲ့ဆော်ဒီအာရေဗျသတင်းတောက်ဂျမာခါရှော့ဂီနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကဒီကိစ္စတွေတိတ်ကိုစိုးရိမ်ကြောင်းနဲ့အမှုမှန်ပေါ်ရလို့သွားမယ်လို့ဗိုလ်လူနေကပြောပါတယ်။တူရကီအာဏာပိုင်တွေကဆော်ဒီကောင်စစ်ရုံးမှာအတက်ခံရတယ်လို့ကောက်ချက်ချထားတဲ့ပြောက်ဆုံးနေတဲ့သတင်းတောက်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုတော့ဒေါက်ခင်ပြုသက်ကပြောပြပါမယ်
။အမေရိကန်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ဆော်ဒီအာရေဗျသတင်းတောက်ဂျမာခါရှော့ဂီဟာသူ့လက်ထပ်ဖို့အတွက်လိုအပ်တဲ့စေရစတန်းတွေယူဖို့တူရကီနိုင်ငံအစ္စတန်ဘူကဆော်ဒီအာရေဗျကောင်စီယုံကိုတွားရောက်ခဲ့ရမှာပြီးခဲ့တဲ့သတင်းပတ်တုန်းကအသက်ခံခဲ့ရတယ်လို့တူရကီအရာရှိတွေကကောက်ချက်ချပြောပါတယ်ဆော်ဒီအရာရှိတွေကတော့ဒီဆက်ဆွဲချက်တွေဟာအခြေမြင့်မရှိဘူးလို့ပြောဆိုထားတာပါအောက်တိုဘာလ2ရက်အင်ကာနီကကောင်စီယုံရှိမှာစောင့်နေတဲ့ခါရှူဂျီနဲ့လက်ထံမဲ့တူရကီနိုင်ငံသူဟာတစ်ဆန်ချက်စ်ကတော့ဒီအဆောက်အဦတွေကနေခါရှူဂျီပြန်ထွက်မလာတော့ဘူးလို့ပြောပါတယ်ဂျမာခါရှော့ဂျီဟာနာမည်ကြီးဆော်ဒီစာရေးဆရာတဦးဖြစ်ပါတယ်။သူဟာဝါရှင်တန်ပို့စ်သတင်းစာမှာဆောင်းပါးတွေရေးနေသူတဦးဖြစ်ပြီးဆော်ဒီအင်ရှိဇန်မင်းသားမိုဟာမက်ဘင်ဆာမန်ကိုအာနာရှင်အဖြစ်နဲ့ရောယီမင်စစ်ပွဲမှာဝင်ရောက်ဆွတ်ဖက်သူအဖြစ်ပါဝေဖန်ခဲ့သူဖြစ်ပါတယ်။မနစ်ကဆော်ဒီအာနာပိုင်တွေကအတိုက်ခံတွေကိုခြေမုံးချိန်မှာခါရှော့ဂျီဟာအသက်အန္တရာယ်ဆိုးရိမ်ရတဲ့အတွက်အမေရိကန်နိုင်ငံမှာလာရောက်ပြီးခိုလုံခဲ့တာဖြစ်ပါတယ်။ထရမ့်အစိုးရအဖွဲ့ထိပ်တန်းအရာရှိတွေဟာဒီသတင်းတောက်ကိစ္စနဲ့ပတ်သက်ပြီးဆော်ဒီအင်ရှိဇန်မင်းသားနဲ့ပြောဆိုခဲ့တယ်လို့သမရအင်ဖြူကဗိုလ်တော်ဖူးနေမှာပြောပါတယ်။အင်ကာနေကအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တန်နဲ့ထရမ့်အစိုးရအဖွဲ့အကြီးအကဲအကြံပေးဂျယ်ရက်ကူရှနာတို့မင်းသားဆာမန်နဲ့ပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးမက်ခ်ပွန်ပီယိုကလည်းဒီမှုနဲ့ပတ်သက်ပြီးဆော်ဒီခေါင်းဆောင်ကိုထပ်ပြီးအချက်လက်တွေတောင်းဆိုခဲ့တာပါ။အမေရိကန်အစိုးရကဒီအမှုအတွက်ဆက်ပြီးစောင့်ကြည့်နေတယ်လို့သမရအင်ဗျူပြောခွင့်ရဆာရာဟက်ဂဘီဆန်ဒါဆာပြောပေမဲ့မင်းသားဆာမန်စီကဘာသလင်းအချက်လက်တွေရတယ်ဆိုတာကိုတော့ထုတ်ဖော်မပြောဆိုပါဘူး။သမရထရမ့်ကတော့ခါရှူဂျီပျောက်ဆုံးနေတာနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိတယ်ဆိုတာကိုဖော်ထုတ်သွားမယ်လို့ပြောပါလေ
။ Well I have to find out who did it but
ဘယ်သူလုပ်ဆောင်တယ်ဆိုတာကိုသိအောင်ကျွန်တော်တို့လုပ်မှာပါ။ကောင်စီဘုံယုံနေသူဝင်သွားတာကိုမြင်လိုက်ကြပေမဲ့ပြန်ထွက်လာတာကိုမတွေ့ရဘူးလို့သူတို့သိထားကြတာပါ။ဒါကိုကျွန်တော်တို့တေးချာချာစစ်ဆေးမှဖြစ်ပါတယ်ဒါဟာတိတ်ကိုကြောက်စရာကောင်းတဲ့ကိစ္စပါ
ခါရှူဂျီဘာဖြစ်သွားတယ်ဆိုတာကိုဘယ်သူမှမသိကြတဲ့အတွက်ဒီလိုအဖြစ်မျိုးသတင်းတောက်တွေပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်အဖြစ်မခံနိုင်ဘူးလို့လည်းပြောပါတယ်ပြီးခဲ့တဲ့အင်ကာနေကအစ္စတန်ဘူလေးစိတ်ကိုဆော်ဒီနိုင်ငံသား15ယောက်လင်းချီးစံတစ်ခုနဲ့ရောက်လာခဲ့ပြီးသူတို့တွေဟာခါရှူဂျီနဲ့အတူကောင်စီရုံးမှာရှိနေတယ်လို့တူရကီရဲတွေကပြောပါတယ်ခါရှိုဂျီကောင်စီယုံတဲ့ကိုဝင်သွားပြီး2နာရီလောက်ကြာမှတန်တမန်နံပါတ်ပြားနဲ့ကားနှစ်စီးကောင်စီယုံကနေထွက်သွားပြီးဆော်ဒီကောင်စီဝင်နေရင်တက်ကိုဥတီသွားခဲ့တာကိုဗီဒီယိုထဲမှာတွေ့ရပါတယ်ခါရှိုဂျီကိုဆော်ဒီအာနာပိုင်တွေကတပ်ဖြစ်ခဲ့တယ်လို့တူရကီဘက်ကကောက်ချက်ချဆွဆွဲထားတာနဲ့ပတ်သက်ပြီးဩစတြေးလျနယူးဆောက်သ်ဝေးလ်စ်တက်ကတူအရှိလေပိုင်းဆိုင်ရာပမောက်ကအန်တိုနီဘီလင်းစ်လီကဖြစ်နိုင်ပါတယ်လို့သုံးသပ်ပါတယ်
It's clearly sending a message and Mohammed bin
Salman. ဒီကြောင်ကြည့်ရင် Saudi Arabia နိုင်ငံရဲ့အရေးကိစ္စအလုံးကိုကင်တွယ်နေတဲ့အင်ရှိမင်သား Mohammed bin Salman ဘာတင်းစကားပါကျင်လဲဆိုတာသိရှင်းပါတယ်။သူ့ကိုစိန်ခေါ်ခြင်းနဲ့သူလွတ်မြောက်ရေးအတွက်ဘယ်လိုပုံစံနဲ့ဖြစ်ဖြစ်လှုပ်ခြင်းနဲ့သူဘယ်သူဖြစ်ဖြစ်ဒီလိုလုပ်ရင်ဒါမျိုးဖြစ်သွားမယ်ဘယ်တော့မှဆောင်ပြလို့မရဘူးဆိုတာကိုစဉ်စဉ်လင်းလင်းပြသနေတာပါ
Saudi Arabia အစိုးရကတော့တူရကီစုံစမ်းမှုတွေ Saudi ကောင်စီရုံးထဲမှာဝင်ရောက်ရှာဖွေဖို့လဲခွင့်ပြုထားတာဖြစ်တယ်လို့ခါရှိုဂျီဟာကောင်စီယုံထဲရောက်လာပြီးချင်းပြန်ထွက်သွားတယ်လို့ဆက်ပြီးပြောဆိုနေတာပါဒါပေမဲ့ခါရှိုဂျီဘယ်အချိန်ဘယ်နေရာကနေပြန်ထွက်သွားတယ်ဆိုတာကိုကောင်စီယုံကနေတက်တည်ပြဖို့အတွက်ဟက်တစ်ကလူလာနေတယ်လို့သူနဲ့လက်ထပ်တဲ့သူအသက်ရှင်ရနေရှိအောင်မယ်လို့ပါယုံကြည်နေတာပါဒါပေမဲ့အချိန်တွေကြာလာလေလေပြောလင့်ချက်တွေမှေးမိန်လာလေလေဖြစ်နေပါတယ်လို့လည်းပြောပါတယ်